နမဲကျော်ပူလီစာစုအမည်စီရင်2019ခုနှစ်အတွက်နိုင်ငံတကာသတင်းထောက်ဆုရှင်တွေအဖြစ် Writers သတင်းထောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုချီးမြှင့်လိုက်ကြောင်းမနေ့ဧပြီလ15ရက်နေ့ကဆွေးချယ်ရေးအဖွဲ့ကကြေညာခဲ့ပါတယ်မြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေကိုသတင်းထုတ်ဖော်ရေးသားခဲ့တဲ့အတွက်ထောင်သွင်းအကျဉ်းချခံထားရတဲ့သူတို့နှစ်ဦးကိုသတင်းထောက်တပ်တရှင်တွေအဖြစ်ဂုဏ်ပြုတာဖြစ်ကြောင်းပိုလစ်စာရွေးချယ်ရေးဘုတ်အဖွဲ့တာဝန်ခံကပြောပါတယ်မိုင်အင်ချင်းနိုင်ကအပြည့်အစုံတင်ပြပေးမှာပါ
I proudly announce the winners who will constitute the 103rd class of Pulitzer Prize honorees.
အခုကြားခဲ့ရတဲ့အတန်ကတော့103ကြိမ်မြောက်ပူလီဇာဆုရှင်တွေအဖြစ်ဂုဏ်ပြုချီးမြှင့်မဲ့သူတွေရဲ့အမည်စင်းကိုစတင်ကြေညာတော့မှာဖြစ်တယ်လို့ပူလီဇာဆုရွေးချယ်ရေးဘုတ်အဖွဲ့တာဝန်ခံဒေနာကန်နေဒီကပြောသွားတာပါ။အမေရိကန်ပြည်ထောင်စုတာမကနိုင်ငံတကာသတင်းစာရင်းစင်းလောကမှာဂုဏ်သတင်းကြီးတဲ့နှစ်စဉ်ချီးမြှင့်နေတဲ့ပူလီဇာဆုမှာသတင်းပညာတာမကစာရေးဆရာနဲ့အနုပညာလောကမှာထူးချွန်ပြောင်မြောက်စွာရေးသားဖော်ထုတ်ခဲ့ကြသူတွေကိုခေါင်းစဉ်အလိုက်ရွေးချယ်ဂုဏ်ပြုတာဖြစ်ပါတယ်။ဒီနှစ်အတွက်နိုင်ငံတကာသတင်းတောက်စုနှစ်စုအဖြစ်သတ်မှတ်ခဲ့ပြီးတစ်စုကိုရီမင်ပြည်ရင်းစစ်အတွင်းရက်ဆက်ကြမ်းကြုတ်မှုတွေကိုဖော်ထုတ်တင်ပြခဲ့တဲ့ AP သတင်းတောက်တွေကိုချီးမြှင့်မှာဖြစ်ပြီးနောက်တစ်စုကိုတော့နှစ်ရှည်ထောင်ဒဏ်ချမှတ်ခံထားရတဲ့မြန်မာရိုက်တာသတင်းတောက်နှစ်ဦးကိုချီးမြှင့်မှာဖြစ်ကြောင်းဒေနာကန်နေဒီကအခုလိုကြေညာခဲ့ပါတယ
် This year we are awarding a second prize in international reporting. The prize is awarded to the staff of Reuters with notable contributions from Hua Lone and Chao Su U for exposing military units and
this villagers responsible for the disaster. Writer သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပေးရမှာဖြစ်ပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေကိုစနစ်တကျနဲ့အတင်းအဓမ္မမောင်းထုတ်တပ်ဖြတ်မှုတွေတာဝန်ရှိတဲ့စစ်တပ်အဖွဲ့ဝင်တပ်စုတွေနဲ့ဗုဒ္ဓဘာသာဝင်ရွာသားတွေကိုသူတို့နှစ်ဦးကအသေးစားစုံစမ်းဖော်ထုတ်တင်ပြနိုင်ခဲ့ပြီးအဲ့ဒီလိုတတ်သိရှိရှိစုံစမ်းရေးသားခဲ့တဲ့အတွက်ဒီ Writers သတင်းတောက်နှစ်ဦးစလုံးဟာနှစ်ရှည်ထောင်ဒဏ်ချမှတ်တာခံခဲ့ရပါတယ
်။အခုလိုမြန်မာသတင်းတောက်နှစ်ဦးကဘာကျော်ပူလီဇာဆုချီးမြှင့်ခံရတာဟာသူတို့နဲ့ထိုက်တန်လို့ဖြစ်ကြောင်းမြန်မာသတင်းစာဆရာဦးစီသူအောင်မြင့်က VOE ကိုပြောပါတယ်
။အဲကျွန်တော်တို့သတင်းမီဒီယာလောကမှာကတော့ပူလီဇာဆုဆိုတာကိုယူထိုက်တဲ့တကယ်ကိုအမြင့်ဆုံးဆုလို့ပဲနားလဲတယ်အဲ့လိုဆုတယ်အောင်ရတယ်ဆိုတော့သူတို့လုပ်ထားတဲ့အကျိုးစားရတဲ့ရလတ်တွေကိုနိုင်ငံတကာကအတိမတ်ပြည့်တယ်ချီးမြှင့်တယ်ဆိုတော့ကောင်းတဲ့ကိစ္စတွေပေါ့အဲ့လိုပဲမြင်ပါတယ
်တိုက်တိုက်ဆိုင်ဆိုင်ပေါ့နော်အခုဒီဧပြီလအခုဆုချီးမြှင့်ရွေးချယ်တဲ့အချိန်မှာဒီမြန်မာနိုင်ငံမှာလည်းနှစ်တက်ကူးတဲ့မြန်မာရိုးရာနှစ်တက်ကူးအချိန်နောက်ထုံးစံအတိုင်းဒီနိုင်ငံတော်သမ္မတရဲ့လူငယ်ချမ်းသာကွင်းနဲ့လွတ်ပေးတဲ့အဲ့ဒီအချိန်ကာလလေးရောက်လာတော့မယ်ဆိုတော့ဒီဟာနဲ့ပတ်သက်ပြီးသူတို့ဒီ writer သတင်းတောက်နှစ်ဦးကိုဒီလူငယ်ချမ်းသာကွင်းနဲ့လွတ်နိုင်မလွတ်နိုင်ပေါ့နော်ဘလို့ဆရာသုံးသပ်ပါလဲရှင
်အခုလက်ရှိမှာကတော့သူတို့လျှောက်ရဲ့အမှုကအမြင့်ဆုံးတရားရုံးမှာအယူခံတင်ထားတယ်တင်ထားတော့ဒါကိုဟိုမသက်ချာနာပြီးတော့မှရှင်းပြချဖို့စောက်ဆိုင်နေတဲ့အချိန်ပေါ့လေဆိုတော့ဒီလိုအချိန်မျိုးမှာတော့ကျွန်တော်နားလေတော့ကတော့လွတ်ပေးတဲ့အလေးထားကတော့တိတ်မရှိဘူးပေါ့အစီအရေးချပြီးတော့ပြီးဆိုရင်တော့အဲ့ဒါကြီးကပြန်ပြီးတော့ပြောလိမ့်နိုင်တာပေါ့နော်အဲ့ဒါလိုပဲကျွန်တော်နားလည်ပါတယ်
။ဒါဆိုရင်တို့လွတ်လာနိုင်တဲ့လမ်းကြောင်းအနေထားရောဘယ်လိုမြင်လဲရှင
်။ကျွန်တော်ကတော့ပြောလိမ့်ကြရရှိပါတယ်။အမြင့်ဆုံးတရားရုံးဆိုတဲ့ခါကျတော့တို့အခုချင်းကိုဒီဒီချာချဟိုပြန်ပြီးတော့တို့စီစစ်မယ်၊လိမ့်လာမယ်၊သုံးကြမယ်။ဒီနေရာမှာလည်းပြောလိမ့်လို့ရတာပဲ။အဲ့တို့ပြန်ပြီးတော့မှလွတ်မြောက်ဖို့အတွက်ကိုပြောလိမ့်ချက်ရှိတာပဲ။အကယ်၍များသာအဲ့ဒီမှာတော့မရှိချက်ဘူးဆိုရင်တော့နောက်တော့ဒါသမရရဲ့လေးလေးချက်လာဝင်ပေါ့နော်။အဲ့ဒါကိုပြောလိမ့်ရမှာပဲ။
Writer သတင်းအက်ဒီတာချုပ် Stephen Adler ကလည်းအခုလိုကိုဝါလုံးနဲ့ကိုကျော်စိုးတို့တတိရှိရှိသတင်းယူမှုအတွက်ဂုဏ်ပြုခြင်းခံရတာကိုသူ့အနေနဲ့ဝမ်းမြောက်မိပေမဲ့ဒီတတိရှိလာတဲ့သတင်းတောက်နှစ်ဦးဆက်ပြီးအချင်းကြခံနေရတဲ့အတွက်လွန်စွာစိတ်ဆင်းရဲရကြောင်းပြောကြားခဲ့ပါတယ်။နိုင်ငံတကာသတင်းတွေထုတ်ဖော်တင်ပြရမှာထင်ရှားတဲ့တာရကအဖြစ်စံနမူနာတင်နိုင်လောက်တဲ့အပြင်သတင်းပညာကျင့်ဝတ်နဲ့အညီရေးသားတင်ဆက်နိုင်တဲ့ထူးချွန်တဲ့နိုင်ငံတကာသတင်းသမားတွေကိုပူလီဇာဆုအဖွဲ့ကြီးကနှစ်စဉ်ရွေးချယ်ဂုဏ်ပြုတာဖြစ်ပြီးစုကြေးငွေအဖြစ်အမေရိကန်ဒေါ်လာ15,000ပူတွဲချီးမြှင့်တာဖြစ်ပါတယ်။ကိုလံဘီယာတက္ကသိုလ်ကြီးကနေသတင်းစာနယ်ဇင်းပညာရေးမြင့်တင်တဲ့အနေနဲ့1918ခုနှစ်ကစတင်ပြီးသတင်းစာထုတ်ဝေသူဂျိုးဆက်ပူလီဇာကကြီးမှုတဲ့ပူလီဇာဆုကိုဂုဏ်ပြုချီးမြှင့်လာခဲ့တာဖြစ်ပြီးစုရရှိတဲ့အမည်စင်းကိုအခုလိုဧပြီလလမှာကြေညာပြီးနောက်ကိုလံဘီယာတက္ကသိုလ်အဓိပတိကိုရိုင်းချီးမြှင့်တဲ့ဆုပေးပွဲနဲ့အတူနေ့လယ်စာအခမ်းအနားကိုတော့ကိုလံဘီယာတက္ကသိုလ်ပရဝုံတွင်မေလမှာကျင်းပလေ့ရှိပါတယ်အခုလိုနာမည်ကျော်ပူလီဇာဆုအဖြစ်ချီးမြှင့်ခံရသူမြန်မာတွေထဲမှာ2016ခုနှစ်ပူလီဇာအများအကျိုးဆောင်ဆုအတွက် မြန်မာသတင်းတောက်ကချင်တိုင်းရင်းသူအက်စတာထူးဆန်ပါဝင်တဲ့ AP သတင်းဌာနအဖွဲ့ကရရှိခဲ့သလို2018ပူလစ်ဇာသတင်းမှတ်တမ်းဓာတ်ပုံစုအတွက်မြန်မာဓာတ်ပုံသတင်းသမားကိုစိုးစရာထွန်းပါဝင်တဲ့ရိုက်တာဓာတ်ပုံသတင်းတောက်အဖွဲ့ချီးမြှင့်ခံခဲ့ရပါတယ်ရှင်။